Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ2022ခုနှစ်ဒီဇင်ဘာလ9ရက်နေ့တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ကပ်လီပင်လယ်အော်ထဲမှာဆက်ပြက်ပြီးမျောပါနေတဲ့ရိုဟင်ဂျာလေစီဒုက္ခသည်တွေကိုရှာဖွေကယ်ဆယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ရုရှားမှာအဖမ်းခံထားရတဲ့ American Basketball ကစားသမားပြန်လွတ်လာပါတယ်ယူကရိန်းဒုံညက်ဒေသမှာရုရှားနဲ့နှစ်ဖက်တပ်တွေအပြင်းထန်တိုက်ပွဲပြန်လည်ဖြစ်ပွားနေပါတယ်အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူလူငယ်တခုကိုပထမအဆုံးအချိန်တည်တံပေးကွက်မြက်လိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်အမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ကာကွယ်ရေးအသုံးစရိတ်ဥပဒေမှာမြမအရေးကိုလည်းထည့်သွင်းထားတဲ့အပေါ်မှာတက်ကြွလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ
် Burma Act of 2021လို့ခေါ်တဲ့ Burma Act မှာပါတဲ့အချက်တွေကိုအခု NDA မှာကျထားတယ်
မကြိုက်ခင်မှာနားဆင်ကြရပါမယ်ရှင်မြမငိမ့်ချန်ရေးဖွံ့ဖြိုးရေးမှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးပါမယ်နောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မှုကျော်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးမှာဖြစ်ပါတယ
်ရုရှားနိုင်ငံမှာဖန်ဆီးခံထားရတဲ့ American Basketball မယ် Brittany Griner ဟာအကျဉ်းသားလဲလေအစီအစဉ်ရပြန်လဲလွတ်မြောက်လာပြီဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့မှာကြေညာခဲ့ပါတယ
် We never stopped pushing for her release. It took painstaking and intense negotiations and I want to thank
သူရဲ့လွတ်မြောက်ရေးအတွက်အချိန်ကြာမြင့်စွာမနေမနာတွန်းအားပေးဆောင်ရွက်ခဲ့ပါတယ်လွတ်မြောက်ရေးအတွက်ဂျိုးဘန်ခဲ့တဲ့အစိုးရတာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒါ့အပြင်ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ UAE နိုင်ငံကိုလည်းကျေးဇူးတင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါအမေရိကန်ဘတ်စကတ်ဘောမယ်ဂရင်ဒါကိုမွေးဆွေးမှုနဲ့ဆွဆွဲပြီးပြီးခဲ့တဲ့ဖေဗူအာရီလတည်းတုန်းကရုရှားမှာဖမ်းဆီးထောင်ချခဲ့ပါတယ်အခုကအမေရိကန်ပြည်ထောင်စုမှာဖမ်းဆီးခံထားရတဲ့ရုရှားနိုင်ငံတကာလက်နက်မောင်းခိုဗစ်တော်ဘောက်နဲ့အကျဉ်းသားတဦးချင်းလဲလှယ်ရေးအစီအစဉ်အရဂရင်ဒါကိုပြန်ဂရင်ဒါပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်ဂရင်ဒါပြန်လည်လွတ်မြောက်လာတဲ့အတွက်ဝမ်းသာပါတယ်လို့ဇနီးဖြစ်သူShell Grinder ကပြောဆိုခဲ့သလိုလွတ်မြောက်ရေးကြိုးပမ်းခဲ့တဲ့သမ္မတ Biden အဆိုးရကိုလည်းကျေးဇူးတင်စကားပြောခဲ့ပါတယ်။ဒါပေမဲ့ Paul Whelan အပါအဝင်တန်ဖန်းစီထားသူတွေပြန်လည်လွတ်မြောက်ဖို့လိုအပ်နေသေးတဲ့အတွက်အထူးတကားဆက်လက်ကြိုးပမ်းသွားမယ်လို့ဇနီးဖြစ်သူကပြောဆိုပါတယ်။ American စစ်သားအောင်ဖြစ်တဲ့ Whelan ကိုတော့သူ့လိုလျှို့မှုနဲ့ဆွဆွဲချက်နဲ့ Russia မှာဖန်းစီထားတာလင်းနေနေပါရှိတော်ပြီဖြစ်ပါတယ်။
ယူကရိန်းပေါ်ကျူးကျော်စစ်ဆင်လာအတွင်းရုရှားကသိမ့်ပိုက်ထားတဲ့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းကအရေးပါတဲ့နေရာတွေမှာနှစ်ဖက်တပ်ဖွဲ့တွေကြံတပ်ပရင်းတွေကအပြန်အလှန်တိုက်ခိုက်နေကြပါတယ်။တိုက်ခိုက်မှုတွေဟာဒွန်ညက်ဒေသရဲ့နယ်နိမိတ်မြင်းတစ်လျှောက်မှာဖြစ်ပွားနေပြီးကြံတပ်ပရင်းတွေမနက်ပိုင်းကဆိုရင်အာဂီဒီယာမြို့ဟာဆိုရင်ရုရှားတပ်တွေကပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြားဥပောက်ခွဲခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။လန်ချက်စကီမြို့အနီးမှာရုရှားတပ်ဖွဲ့တွေကိုပုံမဖြန့်ကျက်ထားပြီးဘိုင်ဟိုရိုရီဗီတီကာကျေးရွာကိုသိမ်းပိုက်ဖို့ကြိုးစားနေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းအရှိန်မြင့်နေကြောင်းလန်ဟန်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးစာဟေးဟိုင်တင်ကပြောပါတယ်လန်ဟန်ဒေသရဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘန်မော့ဒေသနဲ့ဒွန်ညက်ဒေသရဲ့တခြားနေရာတွေမှာရုရှားရဲ့တိုက်ခိုက်မှုကြောင့်အရသာ9ဦးသေဆုံးခဲ့တယ်လို့ယူကရိန်းအစိုးရတာဝန်ရှိသူတဦးကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကလည်းရော့ကက်ဒုံးကြီးတွေနဲ့တံပြန်ပစ်ခတ်ခဲ့ပါတယ်။ခရိုင်းမီးယားကျွန်းဆွယ်ကိုထောက်ပံ့ရေးလမ်းကြောင်းဖြစ်တဲ့ဇာပိုရိုဟီယာဒေသရှိရုရှားထိန်းချုပ်ထားတဲ့မယ်လ်တပိုမြို့မှာဆိုရင်ဒေသခံအမျိုးသားတွေကိုစစ်မှုထမ်းဖို့ရုရှားကစင့်ခေါ်နေကြောင်းယူကရိန်းစစ်ဘက်ကပြောပါတယ်ခင်ဗျာ။
တရုတ်အစိုးရဟာပြည်တွင်းစီးပွားရေးအခက်အခဲရင်ဆိုင်နေရသလိုတရုတ်ရဲ့ကိုယုံကြည်မှုလွန်ကဲတဲ့တန်တမာဆက်ဆံရေးအပေါ်အာရှဒေသအတွင်းစန့်ကျင်မှုတွေရှိလာနေတဲ့အတွက် တရုတ်အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ယာယီတည်ငြိမ်တဲ့ဆက်ဆံရေးကိုလိုလားနေတယ်လို့အမေရိကန်သမ္မတအိမ်ပီရိုရဲ့အင်ဒိုနီးရှားပစိဖိတ်ဒီခါမှာအင်ဒိုပစိဖိတ်ဒေသတာဝန်ရှိသူကော့တ်ကမ်ဘက်ကကြာသပတေးနေ့မှာပြောဆိုပါတယ်တရုတ်ပြည်မှာကိုဗစ် -19 နဲ့ပတ်သက်ပြီးတင်းကျပ်တဲ့မူဝါဒတွေကြောင့်2012ခုနှစ်သမ္မတရှီကျင်းပင်အာဏာရလာပြီးကတည်းကအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်တရုတ်ပြည်ရဲ့စီးပွားရေးကိုလည်းနှေးကွေးလာစေပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကိုဗစ်တင်းကျပ်မှုတွေဖြေလျှော့ပေးလိုက်တာကြောင့်ကူးစက်မှုတွေရောဂါကူးစက်မှုတွေပြန်လည်ကောင်းထောင်ထလာမှုကိုလည်းစိုးရိမ်ကြေကြပါတယ်တရုတ်ဟာမရည်ရွယ်ဘဲနဲ့နိုင်ငံတော်တော်များများနဲ့အဆင်မပြေဖြစ်နေပါတယ်လို့ကတ်ကမ်ဘက်ကဝါရှင်တန် DC မြို့တော်မှာပြုလုပ်တဲ့ Aspen Security Forum ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ဂျပန်တို့အိန္ဒိယတို့နဲ့နယ်နိမိတ်ပြဿနာတွေတက်နေပါတယ်ဒီလိုကိစ္စတွေကတရုတ်အတွက်တံပြန်ဆိုးကျိုးတွေဖြစ်ပေါ်စေတယ်ဆိုတာကိုသူတို့တည်ပုံရပါတယ်လို့လည်းမစ္စတာကမ်ဘယ်ကပြောဆိုခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်တရုတ်အနေနဲ့အမေရိကန်နဲ့ထိတ်တဲရန်လိုတဲ့ဆက်ဆံရေးမျိုးကိုမလိုလားပဲကြိုတင်တက်ဆနိုင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးမျိုးကိုလိုလားတယ်လို့ယူဆကြောင်းအမေရိကန်ဘက်ကလည်းဒီလိုဆက်ဆံရေးမျိုးကိုလိုရလဲလို့အင်ဂျူရောရဲ့အင်ဒိုပစိဖိတ်ဒေသတာဝန်ရှိသူကတ်ကမ်ဘယ်ကပြောဆိုပါတယ်မစ္စတာကမ်ဘယ်ရဲ့ပြောဆိုမှုဟာပြီးခဲ့တဲ့လတည်းကတရုတ်သမ္မတရှီချင်းဖြင့်နဲ့အမေရိကန်သမ္မတဘိုင်ဒန်တို့တွေ့ဆုံပြီးနောက်မှာပေါ်ထွက်လာတာဖြစ်ပါတယ
်။လိန်တူချင်းလက်ထပ်ထိမ်းများခြင်းနဲ့လူမျိုးခြားလက်ထပ်ထိမ်းများခြင်းကိုအကာအကွယ်ပေးတဲ့ဥပဒေကိုအမေရိကန်အောက်လွှတ်တော်ကကြာသပတေးနေ့မှာအပိသက်အတည်ပြုပေးလိုက်ပါတယ်။မကြာသေးခင်ကအထက်လွှတ်တော်မှအတည်ပြုခဲ့တဲ့ဥပဒေကိုအောက်လွှတ်တော်မှထောက်ခံမဲ258မဲ၊ကန့်ကွက်မဲ169မဲနဲ့အတည်ပြုလိုက်တာဖြစ်တာကြောင့်သမ္မတဂျိုးဘိုင်တင်လက်မှတ်ထိုးပြီးရင်တရားဝင်ဥပဒေဖြစ်ပေါ်လာတော့မှာပါ။ဥပဒေအတွက်ကြောင့်အမျိုးသားနဲ့အမျိုးသမီးအကြားသာလျှင်လက်ထပ်ထိမ်းများခွင့်ကိုလက်ခံတဲ့1996ဖက်ဒရယ်ဥပဒေပြည့်ပြည့်တော်မှာဖြစ်ပါတယ်။ဥပဒေအတွက်အရာတခြားပြည်နယ်တွေမှာလိင်တူချင်းလက်ထပ်ထိမ်းများမှုနဲ့လူမျိုးကြားနဲ့လက်ထပ်မှုတွေကိုအတိအမှတ်ပြုထားရင်ကြံတဲ့ပြည်နယ်တွေကလည်းလက်ခံရမှာဖြစ်ပေမဲ့ဒီလိုလက်ထပ်ခွင့်ကိုသက်ဆိုင်ရာပြည်နယ်အလိုက်တားမြစ်တဲ့ဥပဒေတွေထုတ်ပြန်မယ်ဆိုရင်တော့ဟန်တာထားတာမျိုးမရှိပါဘူး။လိန်တူချင်းလက်ထပ်တာကိုအမေရိကန်တရားရုံးချုပ်ကလည်းဖက်ဒရယ်အဆင့်တရားဝင်မှုကြောင့်2015ခုနှစ်မှာဆုံးဖြတ်ထားပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49kilohertz 6.53 ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kilohertz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တောက်ကြနေမနက်ဖက်တဲ့မနက်ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်ပင်လယ်ထဲမှာဆက်လီနဲ့မျောနေတဲ့ရိုဟင်ဂျာတွေကိုဒေသတွင်းနိုင်ငံတွေကအများဆုံးရှာဖွေကယ်ဆယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ရွှေကြ200လောက်လိုက်ပါလာပြီးထိုင်းနိုင်ငံအနီးကပ်ပလီပင်လယ်ပင်အော်အတွင်းဆက်ပြက်ပြီးမျောပါနေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကသတင်းထုတ်ပြန်ထားတဲ့အပေါ်အတွင်းရေးမှူးချုပ်ယုံကထပ်ဆင့်တိုက်တွန်းလိုက်တာပ
ါ Under the law of the sea and long standing maritime traditions
နိုင်ငံတကာပင်လယ်ရေကြောင်းဥပဒေတွေအရလိုက်နာရမယ့်ဝတ္တရားတွေအပြင်ပင်လယ်ရေကြောင်းသွာလာမှုဓလေ့ထုံးစံတွေအရပါပင်လယ်ပြင်အတွင်မျောပါနေသူတွေကိုလူမျိုးအရာဖြစ်စေတရားဝင်မှုမဝင်မှုအရာဖြစ်စေမခွဲခြားဘဲကယ်ဆယ်ဖို့ဝတ္တရားရှိပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကနယူးယောက်ကုလသမဂ္ဂယုံချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီဇင်ဘာလ၁ရက်နေ့လောက်ကတည်းကပင်လယ်ပြင်အတွင်မျောပါနေတဲ့ရိုဟင်ဂျာတွေဟာအစာအိမ်စာတွေပြတ်လတ်ကရေငတ်တဲ့တံကိုအပြင်းထန်ခံစားနေရပါတယ်ဒါကြောင့် UNHCR ကတိုက်တွန်းတယ်လို့ပဲကုလသမဂ္ဂအနေနဲ့ရှာဖွေကယ်ဆယ်ဖို့ထပ်မံတိုက်တွန်းပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ထိုင်းမလေးရှားဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာအဖွဲ့တွေရဲ့ပြောဆိုချက်အရပြီးခဲ့တဲ့နိုဝင်ဘာလတည်းကတည်းကဘင်္ဂလားဒေ့ရှ်ကလည်းဆက်လက်သုံးစီးနဲ့ထွက်ခွာလာခဲ့ပြီးလူ200လောက်လိုက်ပါလာတဲ့ပထမဒဇီးကတော့ထိုင်းနိုင်ငံဖူကက်အနီးပင်လယ်ပြင်အတွင်းဆက်ပြတ်ပြီးမျောပါနေရကဒီဇင်ဘာလ6ရက်နေ့မှာအဆက်အသွယ်ရခဲ့တယ်လို့ဆိုပါတယ်။154ဦးလိုက်ပါလာတဲ့ဒုတိယဒဇီးကိုတော့ VNN 5ဖမ်းလေနဲ့တွေ့ပြီးနောက်မြန်မာရေတပ်ကကယ်ဆယ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တတိယဒဇင်းကတော့အဆက်အသွယ်မရဘဲပျောက်ဆုံးနေတယ်လို့ရွှေဂျာအဖွဲ့တွေကပြောဆိုထားပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဇက်တိုက်ဖြစ်ပွားနေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးပထမဦးဆုံးအကြိမ်လူတဦးကိုတေတံပေးကွပ်မြက်လိုက်ပါတယ်။အသက်23နှစ်အရွယ်ရှိမိုးစင်ရှာကရီကို တဟီရန်မြို့တော်စန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးကိုတိုက်ခိုက်မှုနဲ့လမ်းပိတ်ဆို့မှုတွေကျူးလွန်ခဲ့တယ်ဆိုပြီးကြာသပတေးနေ့မနက်ပိုင်းကကြိုးပေးကွပ်မျက်လိုက်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။အီရန်တရားရုံးကနေစန္ဒပြပွဲမှာပါဝင်ခဲ့သူတွေကအ ਨੇ ဆုံးလူ၁၀ဦးကိုတေဒံချမှတ်ခဲ့ပေမဲ့အဲ့ဒီအထက်ကရှာကရီကိုပထမဦးဆုံးကြိုးပေးကွပ်မျက်လိုက်တာပါ။အဲ့ဒီလိုတေဒံပေးတာအလုံးဟာနိုင်ငံရေးအရာတပ်ဖြတ်မှုဖြစ်ကြောင်း VOA ပါရှန်ဌာနကိုအီရန်လူအခွင့်အရေးလှုပ်ရှားမှုညွှန်ကြားရေးမှူးဟာရီခါမနီကပြောပါတယ်။ဒီတော့အတွင်းမှာအီရန်နိုင်ငံအုပ်ချုပ်ခါမေနီရဲ့ညီမဖြစ်သူကအစိုးရစန့်ကျင်ရေးစန္ဒပြပွဲတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းတာကိုရှုံ့ချကြောင်းရေးသားထားတဲ့စာကိုသူ့ရဲ့ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့တားဖြစ်သူကဖြန့်ဝေလိုက်ပါတယ်။အဲ့ဒီစာထဲမှာအီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့အနေနဲ့လက်နက်တွေကိုစွန့်လွှတ်ကြဖို့လည်းတိုက်တွန်းထားပါတယ်။အီရန်နိုင်ငံမှာပဲနေထိုင်တဲ့ဘာဒရီဟူစိန်နီခါမေနီရဲ့2022ခုနှစ်ဒီဇင်ဘာလရက်စွဲနဲ့ရေးသားထားတဲ့စာမှာအီရန်နိုင်ငံကိုအစ္စလာမစ်နိုင်ငံအဖြစ်စတင်ထူထောင်ခဲ့တဲ့အချိန်ကစပြီးအခုလက်ရှိကာလအထိကိုဝေဖန်ထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမစ်ရှာရီယာဥပဒေအရပထမဆုံးအကြိမ်အများပြည်သူရှင်းပေါက်မှာတည်တံစီရင်ကွဲမြက်ခဲ့တဲ့အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်တာတွေကိုပြည်တွင်းရေးဝင်ရောက်ဆွဖက်တာဖြစ်ကြောင်းနဲ့ပြစ်တင်ရှုတ်ချကြောင်းသဘောထားတင်းမာတဲ့တာလီဘန်အုပ်ချုပ်သူတွေကကြာသပတေးနေ့မှာတုံ့ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတကာကဝေဖန်ရှုံ့ချတာတွေဟာအစ္စလမ်ဘာသာနဲ့အာဖဂန်ကိုနားလည်အောင်တေချာမလေ့လာတဲ့အတွက်ဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။အာဖဂန်လူဦးရေရဲ့99ရာခိုင်နှုန်းကမွတ်စလင်တွေဖြစ်တယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဖဂန်အနောက်ဘက်ဒေသကဖာရာမြို့ကအာကစားကွင်းထဲမှာတာလီဘန်တာဝန်ရှိသူတွေအပါအဝင်ကြည့်ရှုသူယာနဲ့ချီရှိတဲ့ပိသက်ရှိမှာလူသားမှုနဲ့ဆွဆွဲပြီးတည်တံပေးထားတဲ့အမျိုးသားတဦးကိုစီရင်ကွဲမြက်ခဲ့ပါတယ်။ကွဲမြက်ရမှာတည်တံပေးခံရသူကိုအသက်ခံရသူရဲ့ဖခင်ကပြန်လဲတပ်ဖြတ်စီရင်ခဲ့တာဖြစ်ပြီးဒါဟာအစ္စလာမစ်ဥပဒေနဲ့အညီဖြစ်တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူကတော့အမေရိကန်နဲ့ဥရောပအပါအဝင်ကမ္ဘာအနှံ့မှာတည်တံအပြစ်ပေးလို့ရှိကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရကတော့ဒီလောက်ရဟာဆက်စုပ်ဖွဲ့ကောင်းတဲ့လောက်ရဖြစ်ပြောဆိုခဲ့သလိုကုလသမဂ္ဂကလည်းရက်ဆက်ကြမ်းကြုတ်ပြီးလူသားမဆန်တဲ့လောက်ရဖြစ်ကြောင်းနဲ့မစီရော်တဲ့ပြစ်ဒဏ်ပေးမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရန္ဒရာမိုဒီရဲ့ BJP ပါတီဟာသူ့ရဲ့ဇာတိဂူဂျရတ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရရှိသွားပါတယ်။ပြည်နယ်လွှတ်တော်အမတ်နေရာ182နေရာမှာသူ့ရဲ့ BJP ပါတီက156နေရာအနိုင်ရတဲ့အတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပါတယ်။ဒါဟာဆိုရင်လာမယ့်2024နိုင်ငံလုံးဆိုင်ရာအထွေထွေရွေးကောက်ပွဲမှာသူ့ပါတီအနေနဲ့ပိုမိုပြီးအခြေအနေကောင်းလာတဲ့သဘောဖြစ်ပါတယ်။မိုဒီရဲ့ BJP ပါတီကအခုတခါဆိုရင်ဂူဂျာရတ်ပြည်နယ်မှာ9ကြိမ်တက်တန်းဇက်တိုက်အနိုင်ရရှိတဲ့အတွက်ဒီအခြေအနေဟာဆိုရင်သူ့အပေါ်လူကြိုက်များနေတယ်ဆိုတာထပ်လောင်းညွှန်ပြနေတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုချွန်နဲ့ကိုခင်မောင်ဆွမင်းတို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်။အမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းထားတဲ့အပေါ်တက်ချွာလှုပ်ရှားသူတွေကကြိုဆိုပါတယ်။ဥပဒေအတည်ဖြစ်လာတဲ့အခါစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ MOGE မြန်မာရေနံနဲ့သဘာဝတန်းွေလုပ်ငန်းကိုပိတ်ဆို့တန်းခတ်တာအပါအဝင်အမေရိကန်ကဖိအားတွေပိုများလာနိုင်တယ်လို့လည်းခန့်မှန်းနေပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရှိလာမယ့်2023ဘာနာနှစ်အတွက်နိုင်ငံတော်ကာကွယ်ရေးအသုံးစရိတ်ဥပဒေကြမ်း NDAA ကိုအမေရိကန်အောက်လွှတ်တော်ကဒီဇင်ဘာ9ရက်ဗုဒ္ဓဦးနေ့မှာမဲခွဲအတည်ပြုလိုက်တာပါမနှစ်တုန်းကဥပဒေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အင်ဒိုပစိဖိတ်ဒေသခေါင်းစဉ်အောက်မှာသာအကျဉ်းယုံထည့်သွင်းခဲ့ပေမဲ့ဒီနှစ်မှာတော့2022ခုနှစ်မြန်မာနိုင်ငံဆိုင်ရာဥပဒေ Burma Act of 2022ကိုထည့်သွင်းထားတယ်လို့ အမေရိကန်လွှတ်တော်မှာဘာမာအက်ဥပဒေမူကြမ်းအတည်ပြုနိုင်ရေးစည်းရုံးလှုပ်ရှားနေတဲ့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ရဲ့ဒါရိုက်တာဦးစိုးသုံးမုံကပြောပါတယ
်။ဘာမာအက် of 2021 လို့ခေါ်တဲ့ဘာမာအက်ထဲမှာပါတဲ့အချက်တွေကိုအခု NDA မှာထည့်ထားတယ်။အဲ့ဒါတော်လေးထူးခြားတယ်။ဥပမာ Federal ESA တို့ပြီးတော့ဒီလက်နက်ကိုင်အဖွဲ့တွေကိုလည်းလည်းနဲ့မအပပေါ်တော့လည်းနဲ့ကိုတော့မကူညီရဘူးဒါလည်းနဲ့မပါတခြားဟိုစစ်တွေကြီးတို့ဟိုတခြားဟာတွေကူညီရမယ်ဆိုတာတွေလည်းပါတယ်ပြီးတော့ NUG ကိုလည်းအကူအညီပေးမယ် CRPH တို့ NUCC တို့ CVM PDF တို့လည်းကူညီပေးမယ်ဆိုတာလည်းပါတယ်ဒါကတော်တော်လေးထူးခြားပါတယ
်အဲ့ဒီအချက်တွေအပြင်တိုင်းသားပြည်နယ်တွေနဲ့တိုင်းသားတွေကြားမှာဖက်ဒရယ်စနစ်ပုံမခိုင်မာလာစေရေးအထောက်အကူဖြစ်စေမဲ့အစီအစဉ်လေးပေးဖို့ကိုလည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးအရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ဖို့ကိုလည်းထည့်သွင်းထားပါတယ်ဒါ့အပြင်ရုရှားနဲ့တရုတ်နိုင်ငံတွေကမြန်မာစစ်တပ်ကိုထောက်ပံ့ကူညီမှုနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိစေရေးဆိုတဲ့အချက်တွေလည်းထည့်သွင်းဖော်ပြထားတာပါတန်ခါပိတ်ဆို့ရေးနဲ့မြန်မာပြည်သူတွေကိုအလေးထားဆက်ဆံပြီးပူးပေါင်းဆောင်ရွက်သွားရေးအပိုင်းမှာတော့လူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်ကောင်စီနဲ့အဝန်အဝိုင်းကိုတန်ခါပိတ်ဆို့မှုတွေချမှတ်သွားရေးဖော်ပြထားသလိုစစ်ကောင်စီကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးတွေကိုပါတန်ခါအရေးယူဖို့အချက်တွေပါဝင်ပါတယ်။အဲ့ဒီထဲမှာစစ်ကောင်စီအတွက်အဓိကဝင်ငွေလမ်းဖြစ်တဲ့ MOGE ကိုပါအရေးယူဖို့အကြံပြုထားတာပါ။အမေရိကန်လွှတ်တော်အနေနဲ့MOGE ကိုတန်ခတ်ပေးဆိုရေးဆုံးဖြတ်ဖို့အချိန်အတော်ကြာလက်တွန့်နေခဲ့ပါတယ်။ဒါဆိုရင် MOGE ကိုအေးအေးယူဖို့ဘလောက်ထိအလားအလာရှိနိုင်ပါသလဲ။ဦးဇိုသုံးမွန်ကတော့မျှော်လင့်ချက်အများကြီးထားတယ်လို့ဆိုပါတယ်
။အခု MOGE ကိစ္စကိုအခုဒီလက်ရှိ bill ငူချမှာအခုပါတယ်ထည့်ထားတယ်။အဲ့ဒါဟာကို Republican ကလည်းသဘောတူပြီးပြီ၊ Conference တွေက Democrat ကလည်းသဘောတူပြီးပြီ။အောက်စုတော်ရဲ့အထက်စတော်ဖတ်တော်နေရစလုံးကောင်းဆောင်တွေအကြောင်းမှာသူတဘောတူမှုတွေရထားပြီဒါပေမဲ့အခုနကျွန်တော်ပြောသလိုသူဖတ်တော်နေရစလုံးကအခုကွန်ဂရက်စီကတည်မပြရသေးဘူးတကယ်လို့အများအတီးပြုတ်ပြီးတော့ကျွန်တော်မျှော်လင့်တယ်သမတကလည်းလက်မှတ်ထိုးမယ်လို့ကျွန်တော်မျှော်လင့်တယ်သမတကလည်းမှတ်ထိုးပြီဆိုရင်တော့ဒါကအစိုးရကနေဒီအရေးယူမှုကတော့တော်တော်လောက်ကောင်းပါပဲဒီလာမကုန်ခင်ပေါ့နော်ဒီနေ့မကုန်ခင်မှာသမတစီကိုရောက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဒေါ်လာ158ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစရာဥပဒေကိုတော့အောက်လွှတ်တော်မှာထောက်ခံမဲ့350ကန့်ကွက်မဲ့80နဲ့ဗိုလ်ထုနစ်ကအတီးပြုတ်လိုက်တာပါဒါဟာသမ္မတဂျိုးဘိုင်ဒန်အစိုးရကအဆိုပြုခဲ့တဲ့ပမာဏထက်လဲ45ဘီလီယံပိုများပါတယ်2023ဘန်နာနှစ်အတွက်သုံးဆွဲမဲ့အထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်လစာ 4.6 ဂိုင်းနှုန်းတိုးပေးဖို့စစ်လက်နက်ပစ္စည်းတွေဝယ်ယူဖို့ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနဲ့တရုတ်ချင်းချောက်မှုခံရတဲ့ထိုင်ဝမ်ကျွန်းအတွက်အကူအညီပေးရမှာသုံးဆွဲမဲ့အစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ဒီဥပဒေကိုအထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်သလိုလွှတ်တော်200စလုံးအတည်ပြုချက်ရပြီဆိုရင်တော့သမ္မတကလက်မှတ်ရေးထိုးပြီးစတင်ကျင့်သုံးမှာဖြစ်ပါတယ်ခင်ဗျာ။
ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြမစီးပွားရေးနဲ့ဒီငင်းချမ်းရေးအခန့်ခန္ဓာမှာတရုတ်ကဘလောက်အရေးပါလဲဆိုတဲ့စူးစီးတင်ပြချက်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှုပ်ထွေးတဲ့စိန်ခေါ်မှုတွေရှိနေပေမဲ့မြန်မာအနာဂတ်ငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးရေးအတွက်ယုံကြည်မှုရှိရှိနဲ့အားပေးသွားမယ်လို့တရုတ်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။မြန်မာကုန်သည်ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI မှာပြီးခဲ့တဲ့တောက်ချနေ့ကလုပ်ခဲ့တဲ့တရုတ်နိုင်ငံဖွံ့ဖြိုးတိုးတက်မှုအသင်းနဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုဖိုရမ်မှာသံအမတ်ကြီးကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါဟာဘလို့ရေးပါပြီးဘာတွေဆက်ဖြစ်နိုင်ပါသလဲ။ကိုဝင်းမင်းကမေးမြန်းရာမှာတက်ရောက်ခဲ့တဲ့ UMCCI ဘ ਹੁ အလို့မှုဆောင်အဖွဲ့ဝင်ဥခိုင်မြင့်ကအခုလိုစပြီးတော့ရှင်းပြပါတယ်
။ဒါမျိုးကိုလည်းဟိုဟာလာလိလာကရှိပါတယ်။ဟောတရုတ်ကုန်သင်ကြီးမှာဒီတကားတော့ဒါကဘောတော့တရုတ်သံအမတ်ကြီးနဲ့သူတို့တာဝန်ရှိတဲ့အစိုးရပိုင်ကပုံကူတွေပါပါလာတာဘောတော့တရုတ်နဲ့မြန်မာနဲ့ကုန်သင်မှုလုပ်ငန်းတွေကိုတိုးမြင့်ပြီးဆောင်ရွက်ဖို့တက်လာတယ်လို့ပဲသိပါတယ်ခင်ဗျာ။ကျွန်တော်တို့ဘက်ကကျွန်တော်တို့ပို့ကုန်တွေရတာဒါကျွန်တော်နိုင်ငံစိတ်ပြွေးထုတ်ကုန်ကိုအခြေခံတဲ့တိုင်းပြည်ဖြစ်တဲ့အတွက်စိတ်ပြွေးထုတ်ကုန်တွေကိုသူတို့နိုင်ငံကိုတွင်းမြင့်တင်ပို့ဖို့အတွက်လည်းပါပါတယ်ပြီးတော့သူတို့နိုင်ငံကထွက်တဲ့ထုတ်ကုန်တွေကိုလည်းကျွန်တော်တို့နိုင်ငံကိုတင်ပို့ဖို့အတွက် တွေလည်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘာကြောင့်မလို့ဒီတစ်ခေါက်မှာပေါ့နော်တမ္မကြီးအစင်နေနဲ့ရောက်လာတယ်လို့ထင်လဲ
သူတို့ကျွန်တော်တို့ဗီဒီယိုကလစ်တွေပါတယ်ပြတာအဲ့ဒီမှာကြည့်ရတဲ့အချိန်မှာတော့ကွန်မြူနတီပါတီမှာသူတို့ပါတီရဲ့သူတွေတွင်မှုရဲ့ပြောကြားတဲ့မိကွန်နဲ့ကျွန်တော်တို့တရုတ်မြန်မာချစ်ကြည်ရေးနဲ့စီဝိုင်းကိုတိုးမြင့်ပြီးဆောင်ရွက်မယ်လို့ပြောထားတာပါတဲ့အတွက်သူတို့လည်းလာရောက်ပြီးတော့ဒါအသိလာပြီးတဲ့လို့သဘောမျိုးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အစည်းအဝေးကဘလောက်လောက်ကြာခဲ့ပြီးတော့အထူးကြဆုံးဆိုရင်ဘာလို့ထင်မိလဲ
အစည်းအဝေးကတော့တော်တော်လေးပေါ့နော်ဟိုကြာပါတယ်3နိုင်တော်တော်တော့ကြာပါပါတယ်အထူးကြဆုံးကတော့ကျွန်တော်တို့သူတို့တရုတ်နိုင်ငံဘက်ကမြန်မာပြည်မှာလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့လာရောက်လုပ်ကဲ့နေတဲ့ကုမ္ပဏီတွေလုပ်ငန်းရှင်တွေပြီးတော့ပေါ့နော်မြန်မာပြည်မှာဟိုကဖြစ်ပြီးတော့ရင်းနှီးမြှုပ်နှံပြီးတော့လာရောက်လုပ်ကဲ့နေတဲ့ကိစ္စတွေမှာဘရိုဘက်ကလောကကရခက်ခဲတဲ့ကိစ္စတွေပေါ့နော်ကြော်ငွေရေးကြီးကိစ္စတွေကိုသူတို့ဘက်ကလုပ်ငန်းရှင်တွေတင်ပြကြတယ်ပေါ့နော်ကျွန်တော်တို့ဘက်ကလုပ်ငန်းရှင်တွေကတော့လေကလည်းအရုပ်နိုင်ငံပြီးတော့ကျွန်တော်နိုင်ငံကို73စီရအစပေါ့နော်ဟိုတင်ပင်ဖို့အတွက်တောင်းဆိုတာတွေတွေ့ရပါတယ်တခြားရေးကြီးတဲ့ချက်တွေတော့ဟိုဟာပေါ့ပုံသွင်းမှုလုပ်တဲ့နေရာတွေမှာပေါ့နော်ကျွန်တော်တို့ဘက်ကဟိုကခက်ခဲတွေပေါ့နော်ဟိုတရုတ်ပြည်ရဲ့တို့တမတာတဲ့တင်းစံနေနေပေါ့နော်ပြီးတော့ပုံမကင်းစင်ကြီးကိစ္စတွေပါတယ်ပြောကြပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီရပိုင်းတဲမှာပဲပေါ့နော်ဒီရုရှားဘက်ကစီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာသွားတယ်နောက်ဒီအိန္ဒိယဘက်ကရောပေါ့နော်ဒီနိုင်ငံခြားရေးအတွင်းဝင်အပြင်ဒီအိန္ဒိယစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီကွန်တကြီးမှအသင်းနဲ့မြန်မာအသင်းနဲ့တွေ့တာမျိုးတွေပေါ့နော်ရှိလာတဲ့ခါကျတော့ဝင်းကြီးဦးအောင်နဲ့ကိုယ်တိုင်တက်ခဲ့တာကိုတွေ့ရတဲ့ခါကျတော့အဲ့ဒီအပေါ်မှာရော
ကျွန်တော်နိုင်ငံနဲ့လက်ရှိစီးပွားရေးတိုးမြင့်ဆောင်ရွက်ဖို့အတွက်ကိုခြေလှမ်းလှမ်းပြီးတော့တိုးမြင့်နေတဲ့အထဲမှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံပါတယ်ပေါ့နော်ရုရှားနိုင်ငံပါတယ်ပေါ့အဲ့တော့သူတို့ဘက်ကလည်းစီးပွားရေးလုပ်ငန်းတွေကိုမြန်မာပြည်မှာရင်းနှီးမြှုပ်နှံပြီးလာရောက်ပြီးတော့ဆောင်ရွက်ဖို့အတွက်ကမ်းလှမ်းတာတွေလည်းရှိတယ်စ조사တာတွေလည်းရှိတာပေါ့ဆိုတော့အဲ့ဒီအတွက်တရုတ်နိုင်ငံရဲ့အရင်တော့ကလည်းဒါနီနီကကပူပေါင်းပြီးတော့ဆောင်ရွက်ကြတယ်အများကြီးရှိခဲ့တာပဲเนาะအဲ့တော့သူတို့တင်ရဲ့လေဒီတစ်ဖက်ကလာရောက်ပြီးတော့ကျွန်တော်တို့ ਨੇ ဒီမြန်မာနိုင်ငံနဲ့လာပြီးတော့ဆွေးနွေးကြတဲ့ကိစ္စတွေမှာဒါသူတို့ဘက်ကလည်းဒါကျွန်တော်တို့ ਨੇ တုံ့ပြန်ပြီးတော့ဆောင်ရွက်ခြင်းနဲ့ပုံပြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုတရုတ်နိုင်ငံကလာရောက်တဲ့အနေအထားကနေပြီးတော့ပေါ့เนาะဒီနောက်ကောဘလို့အလားလာတွေဖြစ်လာမယ်လို့ညော်လင့်ထားလဲ
ဒါကတော့ပေါ့နော်ခွေးကာလာတောက်လျှောက်ရှည်လျားတဲ့အတွက်ကျွန်တော်တို့နိုင်ငံကနေပြီးတော့ဒီနိုင်ငံဘက်ကိုပို့ကုန်တင်ပို့တဲ့နေရာမှာတော့အတားစီးတွေတော်တော်များများကြော်ဖျားတဲ့ပို့ကုန်လုပ်ငန်းမှာလည်းကျဆင်းသွားသလိုသွင်းကုန်လုပ်ငန်းမှာလည်းတော်တော်လေးကျဆင်းသွားတဲ့အခြေအနေရှိတာပေါ့နော်အဲဒါဆိုဒါကိုဗစ်ရောဂါကြောင့်လည်းပါတာပေါ့အများကြီးပေါ့နော်ဆိုတော့အခုတော့ကိုဗစ်ရောဂါလည်းပြန်ပြီးတော့အခြေအနေကောင်းလာပြီဖြစ်တဲ့တဲ့ကြောင့်မို့လို့ဒီရခင်ပို့ကုန်သွင်းကုန်ဆောင်ရွက်တဲ့နီးပါးတော့ကိုတော့ပြန်ပြီးတိုးမြှင့်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီနေ့ပြောရင်ကျွန်တော်တို့အိန္ဒိယနိုင်ငံကြီးတွေအိန္ဒိယပေါ့နော်တရုတ်နိုင်ငံတို့နောက်တစ်ခါနိုင်ငံတို့ကစကျွန်တော်တို့နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်ခြေလှမ်းလှမ်းပြီးတော့ကြိုးစားတာတော်တော်ကြီးရောက်ပြီပေါ့။အဲ့ဒီတော့ကြံတဲ့နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံနဲ့ဆက်လက်ပြီးတော့စီးပွားရေးရပူးပေါင်းဆောင်ရွက်သွားမယ်လို့တော့ကျွန်တော်ယုံပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခမ်းမြတ်ခင်ဗျာ
ကိုဝင်းမင်းစုစီတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းကိုဘလို့များဝေဖန်သုံးသပ်နေကြသလဲဆိုတာကြည့်ချရအောင်ပါဦးကျော်စန်သားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြပေးပါလိမ့်မယ်ရှင
် Confronting Tragic Fragmentation ပြကွဲရောမဲ့အခြေအနေရင်ဆိုင်နေရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post မှာသဘောထားအမြင်ရေးသားထားသူကတော့ Charles Petrie ဖြစ်ပါတယ်Ukraine ဘောရုရှားကျူးကျော်မှုဟာနောက်တိုင်းနိုင်ငံရေးအတွက်ကြီးမားသောပြဿနာကိုဖန်တီးခဲ့သလို2021အနာသိမ်းခုဟာလည်းမြန်မာနိုင်ငံအတွက်အလားတူပြဿနာဆိုးကြီးကိုဖန်တီးခဲ့တာဖြစ်ပါတယ်။ဒီအနာသိမ်းခုဟာဗိုလ်ချုပ်မှုကြီးရဲ့အကြီးအကျယ်လွဲမှားတဲ့တွက်ချက်မှုတရဖြစ်တယ်။ပဋိပက္ခတွေဖြစ်ခဲ့တာနှစ်နှစ်နီးပါးကြာခဲ့ပြီးစစ်တပ်ဟာတိုင်းပြည်ရဲ့နေရာအတော်များများကိုမထိန်ချုပ်နိုင်တော့ဘူး။အနာမသိငင်ကရရှိခဲ့တဲ့နိုင်ငံတကာယုံကြည်ကူးစားမှုဟာလည်းအလုံးမဟုတ်သည့်တိုင်အတော်များများဆုံးရှုံးလက်လွတ်ခဲ့ရပြီဖြစ်တယ်လို့ဆိုထားပါရယ် PDF နဲ့အတူဒေသခံတွန်းလှန်မှုသစ်တွေပေါ်ပေါက်လေပြီးသက်ပြတ်မှု လက်စားရှိသက်ဖြတ်မှုတွေနဲ့ကြောက်မဲ့ဖွယ်အခြေအနေစိုးကြီးကိုရင်ဆိုင်နေရတယ်လို့လည်းပြောထားပါရယ်။တိုင်းပြည်တွင်းမှာကိုဟာကိုတပိုင်းတတိုင်းကိုရေသားကိုကိုအစိပိုင်းလိုက်ထမှန်ကွဲပြားအုပ်ချုပ်နေကြပြီးဘယ်တော့ပြန်လဲတပေါင်းတစည်းရဲ့ဖြစ်လာနိုင်မယ်ဆိုတာကိုစဉ်စဉ်လင်းလင်းသိဖို့ခက်နေတယ်။အုပ်ချုပ်ရေးပြုတ်ကွဲပြီးဒရင်ဒရင်နဲ့မတိုင်းမနှင်းဖြစ်နေတဲ့စစ်ကောင်စီကလည်းစစ်ရင်အားနဲ့အစွမ်းကုန်ချေမှုန်းရေးကိုပဲဥထိတ်ထားနေတယ်လို့အတိုက်ခံဒီမိုကရေစီအင်အားစုကလည်းအကွဲအဝဲအပြည့်အပြည့်ဖြစ်နေတဲ့အစိပ်ပိုင်းတွေကိုအပြည့်အဝဆွဲဆောင်နိုင်ခြင်းမရှိသေးဘူးလို့ဆိုထားပါရယ်။ဒီချိန်တွင်မှာမြန်မာနိုင်ငံနဲ့ပတ်သက်သူတွေအလုံးအမြင်ပြောင်းလဲချင်းကပ်ဖို့ပြောင်းလဲဖို့လိုတယ်လို့လည်းထောက်ပြပါရယ်။အဲဒီထဲအဓိကကြတဲ့အချက်တွေကတော့မြန်မာပြည်သူတွေကိုကူညီထောက်ပံ့ရေးဖြစ်ပါရယ်။စာနာမှုအတောက်ပံ့ပေးရေးဆိုတဲ့သမယိုးကြချင်းကပ်မှုနဲ့တော့အကူအညီလိုအပ်သူတွေအလုံးစီကိုအကူအညီတွေရောက်ရှိနိုင်မှာမဟုတ်ပါဘူးတဲ့။တိုင်းဒေသအုပ်ချုပ်ရေးအဖွဲ့နဲ့ဒေသလူမှုအသိုက်အဝန်းတွေကိုတည့်ရက်ဆက်ဆံနိုင်မှသာလျှင်ထိရောက်မှာဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့ဒီလိုဆက်ဆံတဲ့နေရာမှာနိုင်ငံရေးအရာအန္တရာယ်ရှိနိုင်တယ်လို့လည်းဆိုပြန်ပါရယ်။တကယ်တော့ဒီနေရာမှာကမ္ဘာကုလသမဂ္ဂဟာအဓိကနေရာမှာရှိနေတယ်။ဒါပေမဲ့သူကဘာမှမလုပ်နိုင်ဘူး။မြန်မာနိုင်ငံထဲမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုစစ်တပ်နဲ့အပေါင်းပါလို့ဆုမြင်ခြင်းခံရပြီးကုလသမဂ္ဂဘော်အယုံကြည်ကင်းမဲ့တာကြောင့်အတွင်းမူကြောင့်ရဲ့အထုကိုယ်စားလဲစစ်ကောင်စီကြီးကနေတွစ်ဆုံတာလဲဝေဖန်ခံရရင်ကလွယ်ပြီးဘာမှခရီးမရောက်ခဲ့ဘူးလို့ဆိုထားပါတယ်။ကုလသမဂ္ဂဌာနချုပ်မှရှိတဲ့အကြီးအကဲတွေကလည်းဥစည်းဥဆောင်မလုပ်နိုင်တာမလုပ်ချင်တာစတာမျိုးတွေ့နေရပါသည်။ဒါကြောင့်ကုလသမဂ္ဂအနေနဲ့ထိတိယောက်ယောက်လှုပ်ဆောင်ပြီးမြန်မာပြည်သူတွေရဲ့ယုံကြည်မှုကိုပြန်လဲရယူဖို့လိုအပ်တယ်လို့ဆိုထားပါတယ်။ဆောင်းပါရှင်ရှားစ်ပက်ထရီဟာမြန်မာညီညာရေးအစီအစဉ်ပူပေါင်းဆောင်ရွက်ရေးမှူးဟောင်းတူဖြစ်ပြီးကုလသမဂ္ဂလက်ထောက်ညွှန်ကြားရေးမှူးချုပ်ဟောင်းတူလည်းဖြစ်ပါရခင်ဗျာမြန်မာကိုယ်စားလှယ်ကိစ္စဆုံးဖြတ်ချက်ကုလသမဂ္ဂနှိကွင်းနေရတဲ့ကိစ္စမှာရုရှားရဲ့အနေထားဆိုတာကိုသွန်ဆန်ချူနဲ့ဒိုမနစ်ဦးရောက aljazeera.com မှာသုံးသပ်ထားကြပါတယ်တရုတ်ရုရှားနဲ့အမေရိကန်အပါအဝင်၉နိုင်ငံပါဝင်တဲ့ကုစားလှယ်စစ်ဆေးရေးအဖွဲ့ Credentials Committee ဟာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူကိုရွေးမလဲဆိုတဲ့ကိစ္စဆုံးဖြတ်ချက်ချဖို့နိုဝင်ဘာ29မှာစတင်ဆွေးနွေးခဲ့ပြီးသူတို့ရဲ့ဆုံးဖြတ်ချက်ကို UNGA ကကုလသမဂ္ဂအထွေထွေညီလာခံကထပ်ဆင့်အတည်ပြုရမှာဖြစ်ပါတယ်ဒီကိုယ်စားလှယ်ရွေးချယ်မှုဟာယူကရိန်းပေါ်ရုရှားကျူးကျော်မှုအစဉ်ရနေတဲ့အတွက်ပုံမှုအခက်ကြုံနေရပါတယ်တဲ့ဒါပေမဲ့မြန်မာကိုယ်စားလှယ်ကိစ္စမှာတော့အမေရိကန်ရုရှားတရုတ်တို့ဟာလူသိရှင်ရသဘောကွဲလို့ဟန်မရှိကြပါဘူးလို့မြန်မာနိုင်ငံဆိုင်ရာဒတ်သံမကြီးဖြစ်ဆောင်ရွက်ခဲ့သူဗန်ဒီယန်အဆွမ်ကပြောပါတယ်လက်ရှိကိုယ်စားလှယ်ဥကြုံမှုထုံးကတော့ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုရှုတ်ချတာနဲ့ရုရှားကိုကုလသမဂ္ဂလူခွင့်ရေးကောင်စီကထုတ်ပြဖို့ကိစ္စတွေမှာမဲပေးခဲ့တယ်သူကို NUG ကထောက်ခံထားတယ်ကိုယ်စားလှယ်စစ်စီရေးမှာပါဝင်တဲ့အနောက်နိုင်ငံတွေကတော့ဥကြုံမှုထုံးကိုပဲဆက်လက်ထားရှိလိုပေမဲ့ဆိုရင်ရတာကတော့ရုရှားပဲဖြစ်တယ်။တကယ်တော့မြန်မာစစ်ကောင်စီဟာရုရှားအတွက်စိတ်အေးမပါလှပေမဲ့အခုခါမှာရုရှားဟာမိတ်ဆွေကင်းမဲ့နေတယ်လို့အမေရိကန်ပြည်ထောင်စု National War College ကပါမခဇာဂရီဘူဇာရဲ့မှတ်ချက်ကိုလည်းဖော်ပြထားပါရခင်ဗျာ
။ဦးကျော်စန်းသာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချန်ဒီမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3248လိုင်းလမ်းမီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းမှာတော်တရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်တောက်ချန်ဒီမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ချမ်းမာရေးတိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ဖက်ဒရယ်တမတော်ပေါ်ပေါက်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့ဦးအောင်ခင်ကသုံးသပ်ရေးသားထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်ပြည်သူ့ကာကွယ်ရေးတပ်ဖြစ်တဲ့ PDF တွေကိုတိုင်းရင်းသားတပ်ဖွဲ့အချို့ကကူညီနေတာရဲ့ဖက်ဒရယ်ဒီမိုကရေစီဗဒိန်ကြီးပြညာစံတန်းထုတ်ပြန်တာရဲ့NUG အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာရာရဲ့စတာတို့ကြောင့် Federal Tap Federal Army ပေါ်ထွက်လာမယ့်အလားအလာတွေကိုဆွေးနွေးလာကြပါတယ်။ဒါပေမဲ့စစ်ကောင်စီမတက်မီကတည်းကရှိခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေရဲ့အမြင်ဟာဒီကိစ္စမှာအရေးကြီးတယ်လို့ယူဆသူတွေလည်းရှိပါတယ်။တိုင်းရင်းသားတပ်ဖွဲ့အမျိုးမျိုးရှိတယ်လို့သဘောတရားအမြင်လည်းအမျိုးမျိုးရှိနိုင်ပါတယ်။စစ်အာဏာသိမ်းမှုဟာတိုင်းရင်းသားအရေးကိုဂရုမစိုက်တဲ့ NLD နဲ့စစ်တပ်အကြဖြစ်ပွားတဲ့ပြည်ပခတ်ဖြစ်တယ်လို့တိုင်းရင်းသားတွေကမြင်ကြောင်း2021 February 22ရက်နေ့ထုတ် New Mandela စာဆောင်မှာသူတေတီကင်ခင်မရကသုံးသပ်ထားပါတယ်။သူတို့အဖို့ကတော့စစ်တပ်အစိုးရနဲ့ NLD အစိုးရဟာအထူးထူပါပဲ။ဒါကြောင့်စစ်အာဏာသိမ်းပြီးမကြာမီတိုင်းရင်းသားလူမျိုးများအထွေထွေသပိတ်ကော်မတီကိုဖွဲ့စည်းပြီးစစ်အာဏာရှင်စနစ်ညှိနှိုင်းချုပ်ရေး2008အခြေခံဥပဒေဖျက်သိမ်းရေး Federal Democracy ခနိုင်ငံတူထောင်ရေးနဲ့မတရားဖမ်းဆီးသူတွေကိုလွတ်ပေးဖို့တောင်းဆိုကြပါတယ
်ဒီတောင်းဆိုချက်ကို NLD ထောက်ခံသူတွေကလည်းလက်ခံတဲ့အတွက်ဘုံရီမှန်းချက်ဖြစ်ပေါ်လာတာမျိုးတွေ့ရတယ်လို့ခင်ခင်မရကဆိုပါတယ်ဒါပေမဲ့ Selwyn Institute ကသူတွေသည်ရှိုင်းကိုကိုလွင်ကတော့တိုင်းရင်းသားတပ်ဖွဲ့တွေစည်းလုံးဖို့မပြောနဲ့စစ်သက်ဆွေးနွေးညှိနှိုင်းဖို့တောင်အခက်အခဲရှိနေတယ်လို့အောက်တိုဘာ28ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ်။စစ်မှန်တဲ့ဖက်ဒရယ်နဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုတန်ဖိုးထားတဲ့တိုင်းသာတပ်ဖွဲ့တွေရှိသလိုရည်တည်ချက်အမျိုးမျိုးပြောင်းနေတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒီလိုတပ်ဖွဲ့တွေကိုစုပေါင်းပြီးစစ်တပ်ကြီးဖွဲ့စည်းဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စမို့ဖက်ဒရယ်တပ်မတော်ဆိုတာစိတ်ကူးယဉ်ကျက်တာဖြစ်တယ်လို့ဆိုထားပါတယ်။ရှမ်းပြည်နယ်မှာတိုင်းသာတပ်ဖွဲ့အချင်းချင်းတိုက်ခိုက်နေတာနှစ်နဲ့ချီရှိနေပါပြီ
ဒုတိယကမ္ဘာစစ်ပြီးဆုံးလုံးအင်္ဂလိပ်နဲ့မဟာမိတ်တွေအောင်ပွဲခံတဲ့အခါမှာပြည်တွင်းကလက်နက်ကိုင်အုပ်စုတွေကိုပြုပြင်ပြောင်းလဲပြီးပြန်လည်နေရာချထားပေးနိုင်တဲ့အတွက်ဗမာတပ်မတော်ပေါ်ထွက်လာတာမျိုးကိုတော့အခုခေတ်မှာဖြစ်နိုင်စရာမရှိပါဘူးအကြောင်းကတော့ဗမာတပ်မတော်ဟာအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့ပြည်သူရန်သူနံပါတ်1ဘဝကိုရောက်နေပြီးစစ်အင်အားပြုံးတိမှုများပြားနေလို့ပါပဲဒါကြောင့်ဖက်ဒရယ်တပ်တည်ထောင်မယ်ဆိုရင်တိုင်းရင်းသားတပ်ဖွဲ့ကသာဥဆောင်နိုင်ပွဲရှိတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။တိုင်းရင်းသားတပ်ဖွဲ့ခေါင်းဆောင်တွေဟာမျိုးချစ်စိတ်ဓာတ်နဲ့တိုက်ပွဲဝင်တွေသူတွေဖြစ်ပါတယ်။ဗမာဗိုလ်ချုပ်ကြီးတွေလိုမချမ်းသာကြပါဘူး
။တိုင်းရင်းသားစစ်တီတွေဟာလကစားမဟုတ်ပဲယုံကြည်ချက်အရလက်နက်ကင်လာကြတာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားစစ်တီအားလုံးနိုင်ငံရေးမှာတာတူညီမျှလက်ရည်တပြင်တည်းရှိတယ်ဆိုတဲ့သဘောတရားကိုအခြေခံတဲ့ရေရှည်တင်းနေကပြူဟာရှိဖို့အရေးကြီးတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။အစောပိုင်းမှာစစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့လက်နက်ကင်တွေဟာပူးပေါင်းဆောင်ရွက်ကြဖို့များပါတယ်။ဒီလိုမဟာမိတ်အဖြစ်လက်တွဲပြီးတိုက်ပွဲဝင်လို့အချိန်ရလာတဲ့အခါမှာယုံကြည်မှုရှိလာတာကြောင့်စူပေါင်းသွားပါလိမ့်မယ်။လူမျိုးတစ်မျိုးကိုအခြေခံဖွဲ့စည်းထားတဲ့တပ်ဖွဲ့ကိုလူမျိုးစုံတပ်ဖွဲ့အဖြစ်အသွင်ပြောင်းရမှာဖက်ဒရယ်စနစ်နဲ့တင်မလုံလောက်ပါဘူးလူမျိုးဘာသာနဲ့ဒေသစိတ်စတာတွေကိုထဲသွင်းသုံးသပ်တဲ့လမ်းစဉ်ရှိဖို့လိုပါတယ်အဖိနှိတ်ခံလူနည်းစုကိုအရင်ကဖိနှိတ်ခဲ့တဲ့လူများစုနဲ့စုပေါင်းရမှာအဆင်ပြေအောင်လုပ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ
်တိုင်းရင်းသားတိုင်းရင်းတွေစုပေါင်းဖွဲ့စည်းထားတဲ့တပ်မတော် 1945 မှာပေါ်ပေါက်လာပုံဟာသင်္ကန်းစာယူစရာဖြစ်နေပါတယ် ဘုံရန်သူဂျပန်ဖက်စစ်ကိုဝိုင်းဝန်းတိုက်ခိုက်တဲ့တပ်ဖွဲ့ကကိုယ်စားလှယ်တွေအင်္ဂလိပ်စစ်ဦးစီးဌာနရှိတဲ့ဂန္ဒီမြို့မှာတွေ့ဆုံဆွေးနွေးပြီးတပ်မတော်မှာပါဝင်မဲ့စစ်သားဥယျာဉ်ကိုတတ်မှတ်ကြပါတယ်ပြည်သူရဲဘော်လို့ခေါ်တဲ့ဗမာလက်နက်ကိုင်9200နဲ့အရာရှိ200ကိုတိုင်းရင်း3ရင်းမှာပါဝင်စေပြီးကရင်တိုင်းရင်း2ရင်းကချင်တိုင်းရင်း2ရင်းချင်းတိုင်းရင်း2ရင်းနဲ့ရောစပ်တိုင်းရင်း3ရင်းစသဖြင့်တိုင်းရင်း10ရင်းကိုဖွဲ့စည်းနိုင်ပါတယ်တကယ်တော့ကန်ဒီစာချုပ်ဟာဗိုလ်ချုပ်အောင်ဆန်းညွန်မှန်းခဲ့တဲ့ပြည်ထောင်စုတပ်မတော်လို့လည်းပြောနိုင်ပါတယ်1949မှာလက်မှတ်ရေးထိုးတဲ့ပင်လုံစာချုပ်မှာလည်းကန်ဒီကပြည်ထောင်စုသဘောတရားတွေပါဝင်နေတယ်လို့ပြောနိုင်ပါတယ်ဒါလို့ပုံစံနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုတပ်သို့မဟုတ်ဖက်ဒရယ်တပ်ပေါ်ထွက်လာဖို့အလားအလာမရှိသေးပါဘူးကိုဒေတာကိုတပ်ကိုအုပ်ချုပ်ရေးကိုခိုင်မာအောင်လုပ်မဲ့ကိုပိုင်လက်နက်ကင်ဒေတာတွေသာပေါ်ပေါက်လာပွဲရှိတယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
ကိုအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျမ်းမာရေးအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ဒီသတင်းပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုကိုကိုအဆုံးစီမှုလက္ခဏာနဲ့ကင်တွယ်သင့်ပုံအကြောင်းကိုပြောပြထားပါတယ်ဒီအဆုံးစီမှုကာကွယ်ရမှာကာရကန်ရှင်ထက်ဘေးကကူညီပေးနိုင်တာကပိုအရေးပါနိုင်တာမို့ဘေးကကြိုးသိနိုင်မဲ့လက္ခဏာတွေကိုစောင့်ကြည့်ပေးဖို့စိတ်ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်။ဘလို့လက္ခဏာမျိုးတွေကိုအဓိကစောင့်ကြည့်ဖို့လိုပြီးဒီအဆုံးစီမှုကိုဖြစ်စေနိုင်တဲ့စိတ်ဖိစီးမှုဒဏ်ရာကိုရောဘလို့ကင်တွယ်သင့်ပါသလဲ။ဒီအချောင်းဩစတြေးလျခြေဆိုင်စိတ်ကျန်းမာရေးအထုကုသမားတော်ကြီးမြန်မာစစ်တက္ကသိုလ်ရဲ့ဂုဏ်တူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามอคดร.รีมอนเทวะครับကျွန်တော်တို့ကိုကိုကိုအဆုံးစီရင်မှုနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်တာနဲ့ဘလို့ကာကွယ်နိုင်တာတွေကိုပြီးခဲ့တဲ့အပတ်တွေကအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးကာကွယ်ရှင်ထက်ဒီဘေးကကူညီနိုင်တာကပိုအရေးပါနိုင်တာအတွဲဒီဘေးကကြိုသိနိုင်မယ့်လက္ခဏာတွေကိုအဓိကပြောမှာပါဆရာအဲ့ဒီတော့အရင်ရေဘူးရလက္ခဏာတွေတုန်းကတော့ဒီဆွေရုပ်တဲ့လက္ခဏာတွေပေါ့နော်စိတ်တက်ကြပြီးစိတ်ဖိစီးပြီးတော့ကိုကိုကိုမနှစ်မြို့အဖြစ်တင်လာကမပျော်တော့ပဲမစားခြင်းမတောက်ခြင်းစိတ်နဲ့တူတဲ့ရှောင်ဖပယ်နေပြီးတော့မျောလင်းချက်မရှိတော့တာတွေကိုပြောခဲ့တာမို့အခုဘေးကထင်းနေရှိနိုင်မှာမျိုးကိုဆက်ရှင်းပြလို့ရမှာဆရာကြီ
းအဓိကကျွန်တော်တို့စောက်ကြည့်ရမှာတော့သူ့ရဲ့စိတ်နေစိတ်ထားပေါ့လေလုံးဝအရင်နဲ့ဆိုင်ပြောင်းနေတော့တယ်အရင်တော့ positive ဖြစ်တဲ့လူတယောက်တက်တက်ကြွကြွရှိတယ်လန်းလန်းစလန်းရှိတယ်အဲ့မှာကြာအကုန်လုံးကသူက negative ဖြစ်သွားတယ်သူကသူမြင်တဲ့အတွေးခေါ်ပေါ်ဝင်းရှင်ကသူကမြင်တဲ့အတွေးခေါ်အဲ့ဒီဟာတွေအကုန်လုံးကပြောင်းလဲသွားပြီးတော့ negative ဖြစ်သွားတော့အားလုံးကသူ့အတွက်ကတော့မှုန်မိုက်တဲ့နေရာမှာနေရတယ်လို့ဖြစ်နေတော့အဲ့ဒါကထူးခြားသောပြောင်းလဲမှုကြီးတစ်ခုဖြစ်သွားတယ်အဲ့တော့အစားမစားချင်တာမတောက်ချင်တာတပိုင်းပေါ့လေသူ့ရဲ့နေပုံထိုင်ဖို့ခံမှုရကပြောင်းသွားပြီးသူကသူ့ရဲ့အတွေးနဲ့ပဲဒီပြီးနင်းမျောနေတာများမယ်သူ့ရဲ့အတွေးကိုလည်းကျန်တဲ့လူတွေနားလည်မှာမဟုတ်ပါဘူးဆိုတော့သူလည်းမပြောတော့ဘူးပေါ့နော်အဲ့တော့အဲ့ဒီလူကို engage လုပ်ပေးဖို့ပေါ့လေကျွန်တော်တို့ကသူ့ကိုပံ့ပိုးပေးဖို့သူ့နားမှာရှိနေပြီးတော့သူစကဘလို့ခံစားမှုရှိတယ်ဆိုတော့နားလေအောင်မေးမြန်းပြီးတော့ပံ့ပိုးပေးဖို့လိုတယ်အဲ့ဒါအဓိကပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောဘလို့လက္ခဏာမျိုးတွေကိုရှာကြည့်တင်နေလဲဆရာကြီး
အဲ့မှာတခါသူ့ရဲ့စိတ်နဲ့စိတ်ထားကိုနည်းနည်းပေါ့ပေါ့သိလာပြီဆိုလို့ရှိရင် तू ဘာကြောင့်အဲ့လိုတွေးနေရတာလဲဘလောက်ထိအဆုံးထိ तू တွေးထားလဲဆိုတော့အဲ့ဒါ suicide မှာကျွန်တော်တို့က suicide ideation တော့ရှိတယ်အခြေအနေကတော့သိပြီးတော့ဆိုးသွားတယ်ငါတော့ထွက်ပေါ်မရှိတော့ဘူးဒီနည်းပဲဖြေရှင်းလို့ရတယ်လို့သူစကတွေးနေတယ်ဆိုလို့ရှိရင်အဲ့ဒါလေးကိုကိုကနည်းနည်းလေးသူ့ဆရာကြီးပြီးတော့ညဝေးပြီးဘူးနည်းနည်းမေးဆန်းကြည့်ဘူးလို့ရတယ်။သူ့အတွေ့ရတော့အဲ့ဒီမှာတော့ negative ဖြစ်နေပြီးအတွေ့ရတော့မှားနေတယ်။ဒါကိုသူ့ချက်ချင်းထောက်ပြလို့လည်းမရအောင်။သူ့ရဲ့ခံစားချက်ကိုသူ့ကိုထွက်လာအောင်ဖြည်းဖြည်းပြောဖို့ဆိုလို့ရှိရင်အချိန်အနည်းငယ်ပေးရမယ်။ engage လုပ်ထားပေးရမယ်။အဲ့တော့မှသူ့ရဲ့အတွေ့အကြုံတခါမှ suicidal ideation ကနေပြီးတော့ actively suicidal ဖြစ်လာတဲ့ခါကျလို့ရှိရင်သူက suicide plan စလုပ်တော့မယ်လေ။ဥပမာ overdose ကြောင့်မှဆိုတဲ့ scene တွေပဲသိသိထားတာရှိရှိမယ်။နည်းနည်း unusual behavior တွေပေါ့နော်။ကိုယ်ကရည်တည်သွားပြီဆိုလို့ရှိရင်ဒါမေးလို့ရတယ်ဘလို့အကြံစီရှိနေပြီလေ तू ကထုတ်ဖို့ပြောလာတဲ့အနေထားရောက်လာတယ်အဲ့အနေထားရောက်လာတယ်ဆိုလို့ရှိရင်အဲ့ဒီဟာကိုကျွန်တော်ကာကွယ်ပြီးတော့အဲ့ဒါကိုဖယ်ရှားပေးရမယ် तू ကိုစောင့်ကြည့်ပေးရမယ်နောက်သူ့ရဲ့တက်တောင့်တက်တာရှိအောင်ကောင်ဆယ်လင်းလိုဟာမျိုးကျွန်တော်ပေးရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသတိထားကြည်တဲ့လက္ခဏာတွေရှိသေးလားဆရာ
နောက်တစ်ခုကျွန်တော်ပြောချင်တာခုနအဆုံးမစီရင်ခင်မှာအဆုံးရှင်ကနီးမှာခုနပြောတာဒီဘာဒီမှာကျွန်တော်ကြည့်ဖို့လိုလဲဆိုလို့ရှိရင်လူတစ်ယောက်က sense of hopelessness ပေါ့လေဘလို့မှဒီတွေ့နေကြီးကနေထွက်လို့တော့မရတော့ပါဘူး။သိမိနေပြီ။အဖြေရှာလို့မရတော့ဘူး။ အဆုံးစီရတာသူ့တဲ့အကောင်းဆုံးနီလာသူ့စိတ်ကပေါ်လာပြီဆိုလို့ရှိတော့အဲ့ဒါအဆုံးစီကိုအကြောင်းနဲ့အများကြီးနှိစက်နေတယ်အဲ့တော့ကျွန်တော်တို့စောင့်ကြည့်ဖို့လိုတာကတော့သူ့ရဲ့ sense of hopelessness ဘဝကိုတော့ရှုံးပေးပါပြီဆိုတော့အနေထားမျိုးရောက်တည်တည်သူစပြောလာပြီပြီးလို့ရှိရင်တော့အချိန်လေးကသူကဒါကိုပဲထိုင်စဉ်းစားနေဆိုလို့ရှိရင်လည်းပဲသိဖို့လိုတာကဒီအတွေးကတစ်ခါတလေမှပေါ်လာတာပဲလားတနေ့ကို၃ကလေးကပေါ်နေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလို့ရှိရင်တော့တနေ့တော့ဒီလိုကဒါလုတော့မယ်ဆိုတော့အနေထားမှာတွေ့တယ်တခါတကြတချို့ကလည်းပဲ suicide note တွေပဲသူစရေးတဲ့အစစ်ရောက်တာတွေရှိတယ်ပေါ့လေမာရန်ချွေခဲ့ကြတာတို့အဲ့လိုအခြေအနေမျိုးကိုစောင့်ကြည့်ပြီးတော့ဖြစ်လာပြီဆိုလို့ရှိရင်တော့တက်ဆိုင်ရာသူ့အတွက်အဆင်ဖြစ်မယ့်နေရာမျိုးကိုကျွန်တော်တို့ပို့ဆောင်ပေးပြီးတော့ကုသပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လက်ရှိမှာကအထွေထွေပြဿနာတွေပေါ့နော်အများစုကြုံနေရပြီးတော့ဒီအဆုံးစီရင်နိုင်စေတဲ့ဒီကြီးမားတဲ့စိတ်ဖြစ်စုမှုကြီးဖြစ်နေတဲ့အနေအထားကိုဘလို့ကင်တယ်ဖို့အကြံပြုခြင်းလဲဆရာရေ
အခြေအနေကတော်တော်လေးတော်တော်ဆိုးဝါးတဲ့အခြေအနေပေါ့ဗျာကျွန်တော်တို့အများအားလည်းပေါ့လေကိုယ်နဲ့မပတ်သက်ဘူးဆိုရင်တော့မှကိုကြားနေတဲ့သတင်းတွေပေါ့လေအဲကိုကလောလောဆယ်အဲ့အနေထမ်းမှမရှိဘူးဆိုရင်တော့မှအဲ့အနေထမ်းမှရှိနေတဲ့ကိုယ့်ရဲ့မိသားစုတွေရွှေဘိုးသားချင်းတွေကိုချစ်ချင်ရင်းနှီးတဲ့လူတွေဘယ်လိုမှရုန်းကန်တရမလဲပေါ့သူတို့ဘယ်လိုပဲအကူအညီပေးရင်ကောင်းမလဲအဲ့လိုစဉ်းစားတယ်ကိုကြီးလို့လည်းမရဘူးအခြေအနေက hopeless ဖြစ်တယ်ဆိုတော့အခြေအနေပေါ့လေနေရာတိုင်းမှာနော်ရွာလုံးချုပ်မိရှုလိုက်တယ်လူတွေကကစင်ကလေးဖြစ်ကုန်တယ်ကလေးတွေကလည်းပဲကြောက်မတရဘူးအချို့ကလေးတွေကလည်းနုနေတဲ့အရွယ်မှာလို atrocity တွေအတိုင်းမြင်နေရတယ်။နော်သေးတာကြေးတာတွေတတ်တာဖြတ်တာတွေဒီဥစ္စာ trauma ဆိုတာကစိတ်ဒဏ်ရာကြီးပေါ့လေ။ခံစားရတဲ့လူတွေကအပြန်တလဲလဲသူပြန်ခံစားနေရတယ်။ညအဲ့လိုဆိုလည်းပဲအိမ်မဆိုးတွေမဲ့တယ်။ဒါ trauma တွေပေါ့လေ။အဲ့ဒါကတကယ်ဖြစ်တဲ့လူတွေကလည်းပဲကိုဆိုးတာပေါ့လေ။ကိုယ့်ရဲ့မိတ်ဆွေသားချင်းတွေခံစားနေရတာကိုခဏခဏကြားသိမြင်ပြီးတော့မချင်မရဲဖြစ်လို့ရှင်နေအဲ့လူကလည်းအဲ့ trauma ကြီးကြိုက်တိုင်းတော့ပေါ့လေ။အဲ့တော့လူတွေတော်တော်များများကဒီဥစ္စာကိုခံစားနေရတဲ့အနေထား collective trauma လူအများစုခံစားနေရတဲ့စိတ်ဝေဒနာကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုအချိန်လေးကနေပေါ့နော်သက်သာရာရအောင်ဘယ်လိုအကြံပြုချင်လဲဆရာ
အဲ့ဒီဟာကိုရဲ့ခွက်ပေါက်ကတော့ကျွန်တော်တို့ဒီစနစ်ကြီးကကြုံးလည်မှုပါပဲလူတွေရဲ့အနေထားကကြုံးလည်မှုရှိမယ်အဲ့တော့ဒီကြားမှာတော့ကျွန်တော်တို့ကလူတွေက resilience ဆိုတော့ရှိတယ်ဗျာဘလို့ပဲကြီးမားတဲ့စိတ်ပြင်းထန်တဲ့ဖြစ်မှုကြီးဖြစ်တော်ညာလဲပဲဥပမာ disaster ဆိုတော့ဘေးဥပါကြီးကပ်ဘေးကြီးကျတယ်ဆိုတော့ကျက်ကျက်ခံနေစမ်းကလူတွေမှာတော့ရှိတယ်အဲ့မှာကျွန်တော်တို့ဘာမှပြန်ခံစားမှုတွေ့ခဲ့ပြီလေ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ cyclone nagis ဆိုလို့ရှိရင်လူတွေသိမ်းနေချင်းပြီးသေပြီးတော့သိမ်းနေချင်းပြီးတော့ display ဖြစ်သွားတယ်ပေါ့ဒါကြတဲ့အိမ်တွေယာတွေအပြေးတွေပြတ်တယ်ဆုံးရှုံးနေ losses တွေအများကြီးဖြစ်တယ်ပေါ့လေအဲ့ဒီမှာသူတို့ဖြည့်ဆည်းလို့မရအောင်ဝေဒနာတွေခံစားရတယ်ဒါပေမဲ့လူတော်များများအဲ့တော့ခံနိုင်ရရှိတယ်အဲ့တော့ကျွန်တော်တို့လုပ်ပေးနေတာကတော့လူတွေကအဲ့အကြောင်းကိုနားလည်ပြီးတော့ပြောရတော့ဝန်းဝန်းပန်ပိုးပေးခြင်းအပြင်သူ့မှာရှိရင်းဆွဲရှိတဲ့ resilience ကျညာခံနိုင်ရေးကိုပြန်ပြီးတော့ဖွံ့ဖြိုးလာအောင်ပြောရတော့ဝန်းပင်းကူညီတဲ့ဥစ္စာကို community participation လို့ခေါ်တာအဲ့ဒီအနေထားပဲကျွန်တော်တို့အခုလက်ဖြစ်နေကိစ္စကတပြည်လုံးကခံစားနေရတဲ့စစ်ဘေးကြောင့်ဖြစ်တဲ့ဘေးဥပါကြီးပေါ့လေဒါတော့ man made disaster ပေါ့အဲ့ဒီမှာလည်းပဲကျွန်တော်တို့ပြည်သူပြည်သားတွေကမိမိမှာရှိနေတဲ့ခံနိုင်ရည်ရှိတဲ့ဥစ္စာကိုပြိုးထောင်ပေးဖို့ပြောရတော့ရန်ပေးပေးဖို့နားလည်ဖေးမပေးဖို့အဲ့ဒါအဓိကကြတယ်ကျန်စင်သားကြီးကတော့တယောက်ချင်းစိတ်ကကြတဲ့ယောဂဝေဒနာခံစားနေရတယ်လို့အများစုကလည်းပင်မနွမ်းနယ်ပြီးတော့စိတ်ကကြရတာရှိတယ်ပေါ့လေအဲ့ဒီမှာကျွန်တော်ပြန်လေးပြူထောင်နိုင်ဖို့ပါ resilient ဖြစ်အောင် hope ဆိုတဲ့ဥစ္စာမျိုးပေါ့ညှို့နှိမ့်ချက်ဆိုတော့ယုံကြည်သန်းနိုင်အောင်ကျွန်တော်ပေးဖို့ positive attitude တွေကျွန်တော်တို့ပေါ်လို့ဒီစိတ်ကကြတော့တယ်ဆိုတော့ negative attitude ဖြစ်တာပေါ့အကုန်လုံးကဆိုးရှုံးနေနော်အဲ့ဒီအချိန်မှာအများစုကတော့ကျွန်တော်မိမိကိုယ်ကိုယ်ရဘာသာပေါ့လေ spiritual support နဲ့ပေါ့နော်အဲ့ဒီမှာ support အများကြီးသူရနိုင်ပါတယ် hope ပေးတာပေါ့နော်အဲ့ရှိနေတဲ့ hope လေးကိုညှော်နှင်းချက်လေးကိုကင်လွယ်ပြီးတော့မှသူကအသက်ရှင်ဖို့လိုတယ်ဆိုတော့ကိုနားလေသဘောပေါက်ထားပြီးတော့အဲ့ဒီမှာပံ့ပိုးပေးဖို့အဓိကကြတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ချက်မှရေးစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့တိုင်းရင်သတင်းလွှာသတင်းပတ်စဉ်ခဏကိုထုတ်လွှင့်มาဖြစ်ပါတယ်နေဆက်ဒေတာသတင်းထောက်တဲ့အပတ်စဉ်စူးစီးတင်ပြနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကချင်နစ်ချင်းခရယာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းတိတ်ခါရောရဆရာတော်ဒေါက်တာခါလမ်ဆမ်ဆွန်ကိုဖမ်းဆီးမှုကကချင်တမျိုးသားလုံးကိုရန်စစော်ကားတာဖြစ်တယ်လို့ဝေါ့ကချင်ကွန်ဂရက်ကပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကဖုံးတော်ကြီးတင်ပညာရေးကျောင်းမှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်လို့ကျောင်းသားတယောက်နဲ့ဆရာမတယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။တရင်လွာရီတဲမှာတော့ရခိုင်မှာစစ်တပ်နဲ့အေအေတို့အကြားအပြစ်ရပြန်နောက်စစ်တပ်ကလက်နက်ရိတ်ခါနဲ့လူအင်အားတွေကိုဇက်တိုက်ဖြစ်တဲ့မှုတွေလုပ်နေတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါ။ဒီမှာကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်နစ်ချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီကပြပထွက်ခွင့်ပိတ်ပြီးဖမ်းဆီးထားမှုဟာကချင်တမျိုးသားလုံးကိုအလွန်ကြိုးရန်ဆဆော်ကားခြင်းဖြစ်တယ်လို့ထပ်မံစစ်ကြေညာရာရောက်တယ်လို့ World Kachin Congress ကဒီဇင်ဘာလ6ရက်နေ့ကထုတ်ပြန်လိုက်ပါတယ်။သိက္ခာတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာထိုင်းနိုင်ငံဘန်ကောက်ကိုကျန်းမာရေးအတွက်စစ်ဆေးဖို့သွားရာမန္တလေးမြို့တရားဥပ္ပိပိဆိုင်ရာလေးစိတ်မှာစစ်တပ်ကဖန်စီခေါ်ဆောင်သွားတာဖြစ်ပါတယ်။ဆရာတော်ကိုအကြောင်းမဲ့ဖန်စီထိန်းသိမ်းထားခြင်းကနေအ мян ဆုံးပြန်လွတ်ပေးဖို့ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒီဇင်ဘာလ5ရက်နေ့မှာထုတ်ပြန်တောင်းဆိုထားပါတယ်။ဒီနေ့အချိန်ထိဆက်တွယ်မရသေးလို့မိသားစုဝင်တွေနဲ့ကချင်နစ်ချင်းခရိယံအဖွဲ့ချုပ်ကအသင်းတူအသင်းသားတွေကစိုးရိမ်နေကြပါတယ်။
ကရင်ပြည်နယ်ကွန်ကရစ်မြို့တောင်ပိုင်းမောင်းမကြီးရွာကဘုန်းတော်ကြီးတင်ပညာရေးကျောင်းမှာဒီဇင်ဘာ6ရက်နေ့ကစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်ဆရာမတယောက်နဲ့ကျောင်းသားတယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်တာမျိုးမရှိဘဲစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ရန်ပစ်နေခဲ့ရာနေ့လယ်ကျောင်းဆင်းချိန်ဖြစ်တာကြောင့်တခြားကျောင်းသားတွေကလွတ်သွားပြီးမဲ့လဲကျောင်းထဲမှာကြာရှိတဲ့ဆရာမနဲ့အသက်9နှစ်အရွယ်ကျောင်းသားတယောက်ထိမှန်ဒဏ်ရာရရှိခဲ့တာပါ။ဒီဇင်ဘာလ1ရက်နေ့နဲ့2ရက်နေ့မှလေကော့ဂရိတ်မြောက်ပိုင်းဗော်တိုင်းရွာမှာစစ်ကောင်စီရဲ့အမြောက်တပ်ကနှစ်ရက်စစ်တိုက်လက်နက်ကြီးပစ်ခတ်ခဲ့တာကြောင့်ဒေသခံတယောက်ထိခိုက်ပြီးလူနေအိမ်10လုံးလောက်ပျက်စီးသွားပါတယ်
မုံမြင်နယ်မှုတုံမျိုးမြို့မနေရွက်ကအုတ်ချုပ်ရေးမှုယုံဒီဇင်ဘာလ5ရက်နေ့မနက်ပိုင်းမှာမိုင်းတလုံးပေါက်ကွဲလို့ယာအိမ်မူဦးမြမောင်မိုင်းစထိမှန်ဒဏ်ရာနဲ့သေဆုံးခဲ့ပြီးစရဲတယောက်နဲ့အရက်သားတစ်ယောက်ပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့ခံတွေကပြောပါရယ်ရွက်အုတ်ချုပ်ရေးမှုနဲ့ရုံးဝန်ထမ်းတွေရုံးလုပ်ငန်းဆောင်ရွက်နေတဲ့အချိန်ရုံးရဲ့ညာဘက်အချမ်းပဒင်းပေါက်နားမှာလက်လုံရီမော့မိုင်းနဲ့ဖောက်ခွဲခံရတာလို့ဆိုပါရယ်ဒီဖောက်ခွဲမှုကိုပဲဖွဲ့စည်းကပြုတ်လုခဲ့တဲ့ဆိုတာကိုတော့မသိရသေးပါဘူးဘုံဘက်ကွဲမှုကြောင့်အုတ်ချုပ်ရေးမှုယုံအနီးတစ်ဝိုက်ကပြည်သူတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမေးမြန်းခဲ့တာတွေလည်းရှိခဲ့တယ်လို့မြို့ခံတွေကဆိုပါတယ်
ချင်းမျိုးသားတမတော် CNN ဦးဆောင်တဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့နိုဝင်ဘာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်တပ်ဘက်ကအယောက်90ကျော်သေဆုံးခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNN ကပြောဆိုလိုက်ပါတယ်ချင်းမျိုးသားတမတော် CNN ရဲ့တပ်မဟာ3နေမီတဲ့စစ်တပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေဟာပြီးခဲ့တဲ့လအတွင်းမှာတိုက်ပွဲပေါင်းအကြိမ်20ကျော်ဖြစ်ပွားခဲ့ကြပါတယ်အဲ့ဒီတိုက်ပွဲတွေထဲစစ်တပ်ကဝေဟင်အပြင်မြေပြင်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာတွေကတော့ဟာတန်တလာမြို့အကြားနဲ့ဟာခါမြို့ရဲမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ကို CNN နဲ့ချင်းကာကွယ်ပူပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်က55ဦးသေဆုံးခဲ့ပြီးလက်နက်6လက်နဲ့ခဲယမ်းတွေသိမ်းဆီးနိုင်ခဲ့တယ်လို့ CNN ကဆိုပါတယ် CNN ဘက်ကတော့တယောက်ကျဆုံးခဲ့ပါတယ်
ရခိုင်ပြည်ဗူရီတောင်မြို့နယ်မှာရှိတဲ့စစ်ဘေးရှောင်တွေအတွက်ဂျပန်နိုင်ငံနစ်ပွန်ဖောင်ဒေးရှင်းကလူသန်းထားတဲ့စံအိတ်တထောင်ကျော်ကစံအိတ်590ကိုစစ်ဘေးရှောင်မရှိတဲ့နေရာ3ခုအတွက်မြို့နယ်အုပ်ချုပ်ရေးမှူးကတောင်းခံနေလို့စံဖြန့်ဝေမှုကိုရပ်တန့်ထားရတယ်လို့သိရပါတယ်။အဲ့ဒီစံအိတ်တွေမှာစစ်ဘေးရှောင်တွေအတွက်လူသန်းထားတာဖြစ်တဲ့အတွက်စစ်ဘေးရှောင်မဟုတ်တဲ့သူတွေကိုထောက်ပံ့ဖို့မဖြစ်နိုင်တယ်လို့စစ်ဘေးရှောင်ဆိုရင်လူမျိုးမရွေးဘာသာမရွေးထောက်ပံ့သွားမှာဖြစ်တယ်လို့စံထောက်ပံ့ရေးကူညီလှုပ်ဆောင်နေသူကိုဝင်းအောင်ကပြောပါတယ်မြို့နယ်အုပ်ချုပ်ရေးမှူးကစစ်ဘေးရှောင်မရှိတဲ့မွတ်စလင်ကျေးရွာ3ရွာအတွက်အကြောင်းပြပြီးတောင်းဆိုနေတာလို့ဆိုပါတယ်ဒီစံအိတ်တွေကနေပွန်ဖောင်ဒေးရှင်းကစစ်ရှောင်တွေအတွက်မေလတုန်းကလူဒန်းထားတဲ့အထဲကအခုပြည်နယ်တိုင်းမွေးရဲ့ခွင့်ပြုချက်နဲ့ခွဲဝေပေးနေတာဖြစ်ပါတယ်
ရှမ်းပြည်နယ်အရှိပိုင်းတာချလိတ်မြို့မှာချောကလက်စားပြီးမူးဝီအော့အန်လို့အသက်တနှစ်အရွယ်ကလေးတစ်ယောက်အပါဝင်၅ယောက်ကိုဈေးရုံတင်ထားရတယ်လို့ဒေသခံတွေကပြောပါတယ်ဒီတပတ်ဗုဒ္ဓဟူးနေ့မွန်းတဲ့ချိန်ကတာချလိတ်မြို့ရန်အောင်မြေပါရှန်တီရက်ကွယ်အလူတော်ပြည်ဘုံကြီးကျောင်းသားမှာအိမ်ငှားနေထိုင်သူတွေရဲ့ကလေးတွေဖြစ်ကြပါတယ်အပေါက်အဖာတွေနဲ့တက်တန်းကုန်နေပုံရတဲ့ချောကလက်လုံးတွေကိုစားမိပြီးမိနစ်ပိုင်းအတွင်းမှာပဲကလေးတွေအော့အန်ကြတာလို့တာချလိတ်ကလူမှုကူညီရေးအသင်းကတာဝန်ရှိသူကပြောပါတယ်ကလေးတွေစားမိတဲ့ချောကလက်ကိုတော့တက်ခွဲစစ်ဆေးထားတယ်လို့တာချလိတ်စီယုံကဆရာဝန်တယောက်ကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားမှာနားလည်မှုနဲ့အပြစ်ခတ်ရစေပရနောက်စစ်တပ်ကလက်နက်ရိက္ခာနဲ့လူအင်အားတွေကိုဇက်တိုက်ဖြစ်တင်းမှုတွေလုပ်နေပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ်
တိုက်ပွဲတွေအပြင်းအထန်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်မှာစိုက်တပ်နဲ့ AA တို့နိုဝင်ဘာလ26ရက်နေ့ကနားလည်မှုနဲ့အပိုက်အခက်ရစေပြီးနောက်စိုက်တပ်ကဇဲရီရိုက်တွေနဲ့လန်နာရိခိုင်နဲ့လူဝါအားတွေကိုနေရာအနှက်မှာဖြစ်တန်းနေတယ်လို့ဒေသခံတွေကပြောပါတယ်ဒီဇင်ဘာလ9ရက်နေ့နေနာ7နာရီခန့်မှာမောင်းပြမျိုးမောင်းပါရီစိုက်ကန်ကနေဇဲရီရိုက်လေးစီးနဲ့စိုက်တပ်ကလန်နာရိခိုင်တွေတောင်ဆောင်နေတာကိုမြင်တွေ့နေရတယ်လို့မောင်းပြမျိုးခန့်တယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
မင်းပြားကတော့7နှစ်လောက်မှဝင်မယ်အဲ့ဒီမင်းပါကြီးဖောင်တော်ကနေပြီးတင်မယ်ရိတ်ခါလည်းပါတယ်တင်းနဲ့လည်းပါတယ်တစ်သားတစ်တာတွေနဲ့လည်းအများကြီးပယ်နေရကိုပို့မယ်ဆိုတာတော့တရားရေးပါဘူ
းအဲ့ဒီဇက်ရီရိုက်တွေဟာစိုက်တွေရွှေမောင်းကစိုက်ကန်းကနေထွက်ခွာလာတာဖြစ်ပြီးဇက်ပေါ်မှာပါလာတဲ့တိုက်သားတစ်တာတွေကိုမောင်းပြအခြေဆိုင်အမှန်900လစ်စိတိုက်စိုက်ကောက်စီတဲရန်ကိုယူဆောင်တော့တာဖြစ်တယ်လို့မြန်မြန်တွေကပြောပါတယ်အပိုက်ခဲရစေပြီးနောက်စိုက်ကောက်စီတက်ကပိတ်ထားတဲ့ကုန်းလန့်ရေလန့်တချို့ကိုဖွင့်ပေးထားပေမဲ့မောင်းပြမြေပုံလန့်ကိုအခုတိမဖွင့်သေးသလိုအဲ့ဒီလန့်မှာရှိတဲ့ကျဲဆောင်ကြောင့်တင်းထားမှလေစိုက်အောင်အတိုးရှိထားသလိုဒေသခံတွေစီကငွေတောင်းတာတွေရှိတယ်လို့လေဒေသခံတယောက်ကပြောပါတယ်
ကဲကြောင်ကျောင်းမှာအရင်ကောင်နဲ့
ကျစင်ကျွန်းမှာအရင်နေတဲ့ကောင်နဲ့နောက်ထပ်အစ်စ်တောင်ရောက်သေးတယ်အဲ့ဒီလမ်းကိုမဖွင့်သလိုကျွန်တော်တို့ဘက်ကလမ်းကိုတော့အစီတားနဲ့တားပြီးငွေကောက်တယ်တောင်မော်ဦးဘူးပင်ကြားနဲ့တောင်မော်ကြားမှာကုတ်ကူပင်ကြီးရှိတယ်အဲ့ဒီအပင်ရင်းမှာကောက်တာလို့မဟုတ်ဘူးတောင်းတာပါတက်စီရင်းနာစီပါတယ်ငါးထောင်ပေးတထောင်ပေးအဲ့လိုငါးချောက်ပါတယ်တထောင်ပေးငါးထောင်ပေးအဲ့လိုတောင်းတာမဟုတ်ရင်ငါးပေးရတယ်
အလားတူအခုရပိုင်းရသေးတော်ပူသီးတော်နဲ့မောက်တော်မြုပ်နေဖတ်တွေကိုလေစိုက်ကောက်စီတက်ကဇဲရီရိုက်တွေနဲ့လာနာရိခါတွေကိုပို့ဆောင်နေတာတွေတွေ့မြင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မှုနှကြွဲနဲ့ကြောက်တော်မြုပ်နေကကလတန်မြိုက်ထေးမှာလေစိုက်ကောက်စီရေတဲကလှုပ်လျှော့သလာမှုတွေအစမပြတ်ရှိနေလို့ဒေသခံတွေကစိုးရိမ်နေကြပြီးစပားတွေကိုကောက်ကောက်မွမွမရိတ်သိမ့်နိုင်ဖြစ်နေတယ်လို့မှုနှကြွဲဒေသခံတယောက်ကလည်းပြောပါတယ်
။ Navy တားတေဆောင်းတယ်တားတေဆောင်း
တယ်။ Navy တက်တဲ့စင်းနဲ့နဲ့ခင်းက6ချိန်လုနေခဲ့တယ်တကူချောအဝမှာကြောက်ဆောင်ရှိတယ်အဲ့ဒီကိုရောက်ရပြန်ဆင်းတယ်ပြန်တက်တယ်အဲ့လိုမျိုးလုပ်ပြီးကြံချောင်းအောက်ကိုရောက်မှပြန်သွားတယ်ရွာသားတွေလည်းအားလုံးကကြောက်ကြောက်လန့်လန့်ပေါ့
အပိုက်ခရေးစစ်ထားတာကိုစိုက်တက်ကအခွန်ကောက်ယူပြီးလန်နာရိခာနဲ့လူဝါအားတွေအစမပြတ်ဖြစ်တမ်းမှုတွေလုပ်နေတဲ့အတွက်မကြမီရခိုင်ပြည်နယ်အနှံ့မှာတိုက်ပွဲတွေဆက်ပြီးဖြစ်လာနိုင်တယ်လို့ပြည်သူတွေကပြောဆိုနေကြပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်
စစ်ဘေးဒဏ်ခံနေရတဲ့ချင်းပြည်နယ်တောင်ပိုင်းပလဝါမြို့နယ်မှာကြွတ်တောင်းကြမှုကြောင့်ရွာပေါင်း20ကျော်ကတောင်ရစဘာတွေရိတ်သိမ်းစရာမရှိအောင်ပျက်စီးသွားလို့ဒေသခံတောင်သူတွေအခက်အခဲတွေဖြစ်နေကြပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစူးစီးထားပါတယ်ရှင်။
ချင်းတောင်ပလဲဝမြို့နယ်စမီးမြို့တို့မှာဝါရီဖူးပွင့်ကတော်ထဲမှာကြွက်ပေါ်များလာပြီးဒိသခန့်တွေစိုက်ပျိုးထားတဲ့တောင်ယာစပားတွေနဲ့တခြားသီးနှံတွေကိုကိုက်ဖြတ်စားတောက်ကုန်တဲ့အတွက်စပားတွေရိတ်သိမ်းစရာတော့မရှိတော့တာလို့စမီးမြို့ခံတယောက်ကပြောပါတယ
်စပားကစပားသီးလေးတွေရှိလာပြီဆိုတော့အထဲမှာဟိုအည်လေးတွေရှိတယ်အဲ့ချင်ကြရတော့အကုန်လုံးဖြတ်စည်းလိုက်တော့တာအပင်ရောဖြတ်စည်းတယ်ပြီးတော့ဒီကုန်းလုံးကတောင်ယာတစ်ခုလုံးကဖြတ်စည်းတယ်ဘာမှတောင်သူတွေကလုံးလုံးမရတဲ့အနေအထားမျိုးရှိတယ်ဗျတောင်ယာစပားတွေမရရတဲ့ရွာတွေရွာပေါင်း20လောက်ရှိတယ်
ဒီတအခေါ်ဝါတမျိုးဖြစ်တဲ့မဒီဝါတရဖူဝါတွေပွင့်ချိန်စက်တင်ဘာလကစတင်ပြီးတော်ထဲမှာကြွတ်တွေပေါများလာကစပားအပါအဝင်တခြားကောက်ပဲသီးနှံတွေကိုလည်းစားတော့ဖျက်ဆီးခဲ့တာဖြစ်တယ်လို့ဒီတခန့်တွေကပြောပါတယ်ပလဲဝါမြို့နယ်တဲကတောင်ယာစပားတွေကြွတ်ဖျက်ဆီးမှုအခြေအနေနဲ့ပတ်သက်ပြီးဒီတခန့်တောင်သူတို့ကယခုလိုပြောဆိုပါတယ
်အဲ့ဒီသူတို့ကြွတ်ဝင်ပြီဆိုလို့ရှိရင်ဈေးမှမရတာဒါပေမဲ့သူတို့တောင်ယာမှာသူတို့ကြွတ်ကျုပ်အုပ်လိုက်သူတို့လမ်းကြောင်းမောက်တယ်နည်းနည်းသူတို့ပချင်တော့ဆိုတာဒါပဲပေါ့တဘောကသင်ပေါင်းသင်ငါးဆီရမယ်ဆိုတော့ဥစ္စာကတတိနေမမရဘူးလေ
ကျွတ်တွေကိုဒီသခန့်ပြည်သူတွေကယူရနီးအပါဝင်နီးအမျိုးမျိုးနဲ့နှိမ်နှင်းခဲ့ပေမဲ့ကျွတ်တွေအုပ်စုလိုက်တောင်းချမ်းနေတာကြောင့်နှိမ်နှင်းလို့မနိုင်ဘူးလို့ပြောပါတယ်
ဒီယိုယာလုတ်တယ်တွတ်မလာအောင်တွတ်ပေါ့နော်ဒါပေမဲ့ဘာမှမထူးဒီနေ့ဒီတောင်ရပြီးသွားရေပေါ့နော်လက်ဖြတ်စရခေါက်ဖက်တောင်ရကူပြီးအုပ်စုလည်းအများပဲလို့ပြောတယ်တောင်သူတွေကအဲ့ဒါပဲအားထားနေရတယ်ဆိုတော့ကိုကကတော်တော်လေးကိုတက်ရိုက်တယ်ဆံပလဲဝါရဆမီရကျွန်တော်တို့ကလမ်းကြောင်းတွေအကုန်လုံးပိတ်နေတော့အခုတကယ်ကိုဒုက္ခမျိုးမျိုးပဲ
ကျွတ်တွေတောင်းချမ်းမှုတန်ကြောင်းပလဲဝါမြို့နယ်တွေကအပေါင်သားဆက်လီစန်းစိတ်စီဖလောင်စိန်စင်းလောင်ကဒူအင်ခိုဝစိန်လက်ဝဟာရဝကြီးဝအပါဝင်ဆမီမတူပီကာလာမတလျှောက်ကကြီးဝတွေဆမီချောင်းအောက်ပိုင်းအထက်ပိုင်းကကြီးဝတွေနဲ့ပလဲဝါဆမီကြားကြီးဝတွေကတောင်ယာစပါးတွေရိတ်သိမ်းစရာမရှိအောင်ဆူးရွားစွာပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာ2008ခုနှစ်တုန်းကလည်းဝါတွေအသီးသီးပြီးကြွက်ပေါ်များခဲ့တာကြောင့်တောင်ယာစပါးနဲ့တခြားသီးနှံတွေအကြီးအကျယ်ဆုံးရှုံးမှုဖြစ်ပွားခဲ့တဲ့အတွက်အငတ်ဘေးစိုက်ခဲ့ရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
် KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုဖမ်းဆီးမှုကကချင်တမျိုးသားလုံးကိုရန်စစော်ကားတာဖြစ်တယ်လို့ Wall Kitchen Congress ကပြောဆိုလိုက်ပါတယ်ကော့ဂရိတ်မြို့ကဘုံတော်ကြီးတင်ပညာရေးကျောင်းမှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြောက်ပောက်ကွဲတာကြောင့်ဆရာမတစ်ယောက်နဲ့ကျောင်းသားတစ်ယောက်တိခိုက်တံရရရှိသွားပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်ဆင်ခဏတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီ၍လာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒါပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းသောရရှင်တို့ကိုဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစောမှုကျော်ကပြောပြပေးမှာဖြစ်ပါတယ
်။ပင်လယ်ပြင်ထဲမှာဆက်လင်းနဲ့မျောပါနေတဲ့ရိုဟင်ဂျာတွေကိုဒေသတွင်းနိုင်ငံတွေကအများဆုံးရှာဖွေကယ်တင်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာ200လောက်လိုက်ပါလာပြီးထိုင်းနိုင်ငံအနီးကပ်ပလီပင်လယ်အော်အတွင်ဆက်ပြတ်ပြီးမျောပါနေတဲ့သတင်းနဲ့ပတ်သက်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကသတင်းထုတ်ပြန်ထားတဲ့အပေါ်အတွင်ရေးမှူးချုပ်ယုံကထပ်ဆင့်တိုက်တွန်းလိုက်တာဖြစ်ပါတယ်။နိုင်ငံတကာပင်လယ်ရေကြောင်းဥပဒေတွေအရလိုက်နာရမယ့်ဝတ္တရားအပြင်ပင်လယ်ရေကြောင်းသွာလာမှုဒလေထုံးစံအရပါပင်လယ်တွင်မျောပါနေသူတွေကိုလူမျိုးအရဥပဒေအရခွဲခြားခြင်းမရှိဘဲကယ်ဆယ်ရမယ်လို့လည်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမှာဇက်တိုက်ဖြစ်ပွားနေတဲ့အစိုးရစန့်ကျင်ရေးစစ်တပ်ပြောက်ပွဲတွေနဲ့ပတ်သက်ပြီးပထမဦးဆုံးအကြိမ်လူငယ်တဦးကိုတေရန်ဘေးကွပ်မြက်လိုက်ပါတယ်။အသက်23နှစ်အရွယ်ရှိမိုဆန်ရှက်ဂရီကိုတဟီရန်မြို့တော်ဆန္ဒပြအတွင်းပြောက်ပွဲအတင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးကိုတိုက်ခတ်ခဲ့မှုလမ်းပိတ်ဆို့မှုစတဲ့ဆွဆွဲချက်တွေနဲ့ကြာတာပရင်းတွေမနက်ပိုင်းကကြိုးပေးကွပ်မြက်လိုက်တယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမစ်ရှာရီယာဥပဒေအရပထမဆုံးအကြိမ်အများပြည်သူရှေ့မောက်မှာတေဒန်စီရင်ကွက်မြက်ခဲ့တဲ့အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်တာတွေကိုပြည်တွင်းရေးဝင်ရောက်ဆော့ဖက်တာဖြစ်ကြောင်းနဲ့ပြစ်တင်ရှုတ်ချကြောင်းသဘောထားတင်မာတဲ့တာလီဘန်အုပ်ချုပ်သူတွေကကြာတာပရင်းနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဖဂန်နောက်ဘက်ဒေသဖာရာမြို့အာဂဇာကွင်းထဲမှာတာလီဘန်တာဝန်ရှိသူတွေအပါအဝင်ကြီးစုသူယာနဲ့ချီတဲ့ရှေ့မှာတေဒန်တရားလူသားမှုနဲ့ဆွဆွဲပြီးမျိုးသားတူကိုတေရန်ပေးကွက်မြက်ခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာဖန်ဆီးခံထားရတဲ့ American Basketball မဲ Brittany Griner ဟာအချင်းသားလဲလှယ်ရေးအစီအစဉ်ကပြန်လည်လွတ်မြောက်လာပြီးဖြစ်ကြောင်း American သမ္မတ Joe Biden ကကြာသာပရင်းနဲ့မှထုတ်ဖော်ကြေညာခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံမှုချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်။ Engineer တွေကတော့ Jimmy Quinn နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်တွေကိုတော့ Line to Meter 1925 32 Line Meter 190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သွတ်တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်ချေစုပါ။ကျမသင်္ကီထိုက်ပါရှင်။
This program has come to you from the Voice of America, Washington.